Ukraine က Zaporizhia nuclear ဓာတ်ပစ်ဆိုင်ကိုရောက်လာတဲ့ IAEA နိုင်ငံတကာအနုမြင့်ဆိုင် agency အဖွဲ့ဟာဆက်ယုံဘေးကင်းရေးနဲ့လုံခြုံရေးဆိုင်ရာဆန်းစစ်မှုတွေကိုဒီကနေ့စပြီးလှုပ်ဆောင်တော့မှာဖြစ်ပါတယ်။ဆက်ယုံကနေ nuclear အစိတ်အပိုင်းအန္တရာယ်ချုပ်မှာကိုအများကစိုးရိမ်နေကြချိန်မှာပဲဆက်ယုံတဝိုက်ပြစ်ခတ်မှုတွေတိုးလာနေတယ်လို့ IAEA အကြီးအကဲ Rafael Grossi ကပြောပါတယ်
။ We are movingWe are aware of the current situation. There has been increased military activity, including this morning.
ဆေးရုံဝင်ချိန်မှာဆေးရုံလှုပ်ရှားမှုတွေတိုးလာနေပြီးဒီမနက်မှရောမနစ်ပိုင်းလုံးကပဲပြစ်ခတ်မှုတွေရှိခဲ့ပါတယ်လို့ဆေးရုံသားမှသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေတိုင်းဆိုလှုပ်ရှားရှိရာတွေကိုဆက်ပြီးလုပ်မယ်လို့လည်းပြောပါတယ်။ဥရောပမှာအကြီးဆုံးဖြစ်တဲ့ဒီဆေးရုံကလည်းယူကရိန်းအတွက်ဖြစ်စစ်တမ်းအဓိကဖြန့်မြူးနေတာဖြစ်ပြီးဆေးရုံဝင်ချိန်တိုးဝိုက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးယူကရိန်းနဲ့ရုရှားတို့အပြန်အလှန်ဆက်ဆက်ပစ်တင်နေကြတာလည်းဖြစ်ပါတယ်။ဆေးရုံကိုတင်းဖို့ယူကရိန်းကသူ့တပ်တွေဆစ်လွတ်တယ်လို့ရုရှားကပြောသလိုယူကရိန်းကလည်းရုရှားတပ်တွေရဲ့ IAEA အဖွဲ့ဆေးရုံကိုလမ်းမဲ့လမ်းကြောင်းကိုအမြောက်တွေနဲ့ပစ်ခတ်တယ်လို့ပြောဆိုနေတာပါ။ယူကရိန်းကနျူကလ িয়ার ဓာတ်ပစ်ဆက်ရုံတွေကိုကြီးကြပ်ရတဲ့ NHO Atom အဖွဲ့ကတော့ရုရှားတွေရဲ့အမြောက်နဲ့ပြစ်ခတ်မှုကနေ Zaporizhia ဆက်ရုံရဲ့ဓာတ်ပေါင်းမှုတစ်ခုကိုအရေးပေါ်ကာဝေးရေးစနစ်နဲ့ပိတ်ပစ်ခဲ့ရတယ်လို့ပြောပါတယ်။ IAEA အဖွဲ့အတွက်ကနဦးလုပ်ငန်းတွေကိုရဲအနေငယ်ကြာလုပ်ဖို့လိုအပ်မှာဖြစ်ပြီးဒီဆက်ရုံအတွက်အမြန်ဆောင်ကြည့်သွားဖို့လုပ်နိုင်မယ်လို့မျှော်လင့်ကြောင်းလည်း Grossi ကပြောပါတယ်။